Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2006ခုနှစ်စက်တင်ဘာလ22ရက်ကြာတာပြင်းညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည6:00 AM ထိ line dometer 16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မဤတန်စမဒီကနေ့ညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းတင်ကြမှာပါမြောက်ကာရိုလိုင်းနာပြည်နယ်ရှာလော့မြို့မှာဗိုလ်တူးညားကဆန္ဒပြပွဲတွေဆက်ဖြစ်ပြီးလူတယောက်တနက်ပစ်ခံရပြီးတော့အရေးပေါ်အခြေအနေထုတ်ထားပါတယ်။အီရတ်ကအမေရိကန်စစ်ကန်တခုကိုပစ်တဲ့ဒုံးကြီးမှာဓာတုအစိတ်ဓာတ်ပါနိုင်ခြေရှိတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။ဆီးရီးယားနိုင်ငံအာလပ်ပိုမြို့ကိုလေကြောင်းကတိုက်ခိုက်တာတွေဆက်ဖြစ်နေတော့မှာပဲ။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကအင်ကူမင်းကလင်းငယ်တွေကိုနှိပ်စက်တဲ့ဒီအင်းမွားအချုပ်ဆိုင်အမှုနဲ့ပတ်သက်ပြီးညှိနှိုင်းပေးခဲ့တဲ့လူ့အခွင့်အရေးကော်မရှင်ကိုအရေးယူဖို့အခုလိုအရေးကြီးအဆိုတင်သွင်းခဲ့တဲ့အကြောင်းကို
လူ့အခွင့်အရေးချိုးဖောက်မှုကိုကာကွယ်မပေးသည့်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်မှအခွင့်အရေးချိုးအားထိရောက်စွာအရေးယူပေးပါရန်
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထေးဝင်းအောင်ခေါ်ဦးပြုံးချိုကအခုလိုပြည်သူ့လွှတ်တော်မှာတင်သွင်းချက်အပြင်ဒီမှုမှာနှိပ်စက်ခံရတဲ့မင်းကလေးတွေနဲ့သတင်းပေးခဲ့သူကိုကာကွယ်စောင့်ရှောက်ပေးဖို့သမရရဲ့ဓာတ်ရိုက်ထုတ်ပြန်ချက်သတင်းကိုလည်းအခုညနေခင်းမှာနားဆင်ကြရမှာပါအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထပ်တို့ကကြီးညာပေးသွားမှာပါရှင
်အမေရိကန်ပြည်တော်စုမြောက်ကာရိုလိုင်းနာပြည်နယ်ရှာလော့မြို့မှာဒုတိယမြောက်ညဆက်ပြီးဆန္ဒပြကြတာနဲ့အမျှဗိုလ်တူးနေညာကလူတယောက်တနက်နေ့ပြစ်ခံရပါတယ်အာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသားတဦးကိုရဲတပ်ဖွဲ့ဝင်တဦးကပြစ်ဒဏ်ခဲ့တဲ့ပေါ်မကျေနပ်ကြသူတွေကဆန္ဒပြနေကြတာပါ။မြောက်ကာရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးကရှာလော့မြို့မှာရေးပေါ်အခြေအနေထုတ်ပြန်လိုက်ပြီးပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေကိုလည်းမြို့မှာချထားလိုက်ပါတယ်။ဆန္ဒပြပွဲတွေဟာညအုပ်ပိုင်းမှာငြင်းငြင်းချမ်းချမ်းရှိခဲ့ပေမဲ့နောက်ပိုင်းမှာတော့လူဝင်းဆန်ခတ်အခြေအနေတွေကိုပြောင်းသွားပြီးအဓိကရုံးနေနေရဲတွေနဲ့ဆန္ဒပြသူတွေကြားထိတ်တဲတွေ့တာတွေဖြစ်ခဲ့ပါတယ်။ရဲတွေကမြေရေပုံးတွေပစ်ပြီးလူစုခွဲဖို့ကြိုးစားပါတယ်။ဆိုင်ပရင်ပေါက်တွေကိုလူတချို့ကရိုက်ခွဲသလိုလမ်းပေါ်မှာမီးရှို့တာလေးတွေလည်းရှိပါတယ်။ဒီကနေ့မနေ့အစောပိုင်းမှာတော့အခြေအနေကအများအပြားငြိမ်သက်နေပါတယ်။လူတယောက်ကိုရဲတပ်ဖွဲ့ဝင်မဟုတ်တဲ့တခြားအကြမ်းသားတယောက်ကဗိုလ်တူးနေမှာတရက်နဲ့ပစ်တာကြောင့်သေဆုံးသွားတယ်လို့မြို့အုပ်ချုပ်ရေးအဖွဲ့ကအစောပိုင်းမှာပြောပေမဲ့နောက်ပိုင်းကျတော့အဲဒီလူဟာအပြင်းထန်ဒဏ်ရာရသွားတာလို့ပြောပါတယ်။ရဲတပ်ဖွဲ့ဝင်၄ယောက်လည်းဒဏ်ရာရပေမဲ့ဘယ်သူမှအသက်အန္တရာယ်စိုးရင်ရတဲ့အခြေအနေမရှိဘူးလို့ရှာလော့မြို့ရဲတပ်ဖွဲ့ကပြောပါတယ်။ဆန္ဒပြပွဲတွေဆက်ဖြစ်တဲ့အင်္ဂါနေ့ညတွေကတော့ရဲတပ်ဖွဲ့ဝင်16ဦးအပါအဝင်လူ24ယောက်လောက်ဒဏ်ရာရခဲ့ပါတယ
်။အီရတ်နိုင်ငံမြောက်ပိုင်းကစစ်အခြေစိုက်စခန်းထဲကိုဒုံးကျည်ဒါမှမဟုတ်လည်းအမြောက်ကြီးတစ်ခုနဲ့ပြစ်ခတ်ခဲ့မှုဟာအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့လက်ချက်လို့သံသယရှိထားပြီး Master Agent လို့ခေါ်တဲ့ဓာတုအစိတ်ဓာတ်ငွေပါကောင်းပါနိုင်တယ်လို့အမေရိကန်စစ်တပ်အရာရှိတဦးကပြောပါတယ်။ Kiara Watts လက်တက်အခြေစိုက်စခန်းကိုအင်ကာနေတိုက်ခတ်ခံရမှုအတွင်းတဦးတယောက်မှထိခိုက်မှုမရှိဘူးဆိုပြီးအရာရှိတဦးကအမေရိကန်စစ်ဌာနချုပ်ပန်တဂွန်မှသတင်းထောက်တွေကိုပြောဆိုပါတယ်။ဒါပေမဲ့တိုက်ခတ်ခံရချိန်မှာစခန်းအတွင်းမှာအမေရိကန်စစ်သားယာနဲ့ချီရှိနေခဲ့တာပါ။အခြေစိုက်စခန်းရဲ့လုံခြုံရေးအဝင်အဝိုင်းတွင်ကျရောက်ခဲ့တဲ့ဒုံးကျည်နဲ့တိုက်ခိုက်မှုဟာဆိုရင်စစ်ရေးအရာတိတ်ပြီးအရေးမပါတဲ့တိုက်ခိုက်မှုဖြစ်တယ်လို့တပ်ဖွဲ့ရဲ့လုပ်ငန်းတွေပေါ်မှာလည်းတက်ရောက်မှုမရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်။စစ်အခြေစိုက်စခန်းမှာအမေရိကန်တပ်သားယာနဲ့ချီရှိနေတယ်လို့တာဝန်ရှိသူတွေကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။အစ္စလာမ်ရဲ့အစွန်ရောက် IS တို့ပြီးခဲ့တဲ့နှစ်နှစ်အတွင်းထိန်းချုပ်ထားခဲ့တဲ့အီရတ်နိုင်ငံမြောက်ပိုင်းကမိုဆူးမြို့ကိုတိုက်ခိုက်ဖို့အီရတ်တပ်ဖွဲ့တွေပြင်ဆင်ရာစခန်းအဖြစ်လဲ Kiara Watts အခြေစိုက်စခန်းကိုအသုံးပြုနေတာဖြစ်ပါတယ်။အခြေစိုက်စခန်းတွင်ကိုကြက်ရောက်ခဲ့တဲ့လက်နက်ကြီးအပိုင်းအစတစ်ခုထဲမှာစီရီပီကျန်နေတဲ့အမဲရောင်အပိုင်းအစကိုတွေ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။စစ်ဆေးမှုနှစ်ခုလုပ်ခဲ့ပြီးပထမစစ်ဆေးမှုရလမှာတော့ဓာတုအစိတ်တွေပါဝင်နိုင်တယ်ဆိုတဲ့အချက်ကိုတွေ့ရပြီးဒုတိယစစ်ဆေးမှုမှာတော့မတွေ့ရပါဘူး။တတိယပိုင်းစာတစ်ခုကိုတော့နောက်ထပ်စစ်ဆေးမှုတွေလုပ်နိုင်ဖို့ဓာတ်ခွဲကန်းကိုပို့ဆောင်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဓာတုလက်နက်တွေထုတ်လုပ်ဖို့အသုံးပြုခဲ့တယ်လို့ယူဆရတဲ့မိုဆူးမြို့အနီးကစခန်းတစ်ခုကိုလည်းပြီးခဲ့တဲ့သတင်းဘက်ကပဲအမေရိကန်တပ်ဖွဲ့တွေကဖျက်ဆီးခဲ့ပါတယ်ရှင်
။ Syria နိုင်ငံမှာပြစ်ခတ်ရဆေးရည်လက်ရှိသဘောတူညီချက်ဆက်ပြီးရင်းရံနေတာနဲ့အတူ Syria မှာဝင်ဆွတ်ပြီးကမ္ဘာစစ်ကောင်မှာအသာစီးရအောင်ရုရှားကလုပ်နေတာလေစပြီးရိုင်းနေလာနေပါပြီ။ရုရှားရဲ့မဟာဗျူဟာအခြေအနေမကောင်းတော့တာကိုဗိုလ်ထုနေကလုပ်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအဆင့်မြင့်အစည်းအဝေးတစ်ခုအတွင်းစပြီးတွေ့လာရတယ်လို့အမေရိကန်တာဝန်ရှိသူတချို့ကဆိုပါတယ်။လူအယောက်20သေဆုံးခဲ့ရတဲ့အကူအညီပေးရင်တန်းတိုက်ခိုက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးရုရှားဘက်ကအမျိုးမျိုးထပ်ခါတလဲလဲပြောင်းပြီးပြောနေတဲ့ပေါ်အဲ့ဒီအစည်းအဝေးမှာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအပြင်းထန်ဝေဖန်ပြောဆိုခဲ့တာပါ။ဒါဟာအင်မတန်ကြီးလေးတဲ့ကိစ္စတစ်ခုဖြစ်တယ်လို့ကုလအစည်းအဝေးအတွင်းဝန်ကြီးကယ်ရီကပြောပြီးတာဝန်ယူဖို့တောင်းဆိုပါတယ်။ ရင်နန်းဟာယုဒိယမီးလောင်သွားတာလို့ငကူကပြောထားတဲ့ရုရှားတာဝန်ရှိသူတွေဟာနောက်ပိုင်းကျတော့အမေရိကန်ရဲ့အဝေးထင်းရင်ကနေရင်နန်းကိုပစ်ခတ်ခဲ့ပွဲရှိတယ်လို့ပြောင်းပြောလာတာပါ။ဒီဆွဲချက်ကိုပန်တဂွန်စစ်ဌာနချုပ်ကအပြင်းထန်ညှင်းထားပါတယ်။အမှန်တရားကိုပြောဖို့ရုရှားတာဝန်ရှိသူတွေဘယ်လောက်ရုန်းကန်နေရတယ်လဲဆိုတာကြည့်ရင်ကိုပဲစီးရီးယားနဲ့ပတ်သက်တဲ့ရုရှားရဲ့မဟာဗျူဟာမှာပြဿနာကြီးကြီးမားမားရှိနေတယ်ဆိုတာကိုပြနေတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်
။ဆီးရီးယားနိုင်ငံအလက်ပိုမြို့ရင်းကသဘုံတွေထိမ့်ချုပ်ရာဒေသအတော်များများကိုမနစ်ဗုဒ္ဓဦးနေညပိုင်းအထိလေချောင်းကနေတိုက်ခိုက်ခံခဲ့ရပြီးလာပေါင်းများစွာအတွင်ပြင်းထန်ဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံဆိုင်ဝန်ကြီးဂျွန်ကယ်ရီကဆီးရီးယားနိုင်ငံတွင်အဓိကကျတဲ့ဒေသတွေပေါ်မှာစစ်လေယာဉ်တွေပြန့်တက်မှုအဆုံးသတ်ဖို့တောင်းဆိုပြီးနိုင်ပိုင်းအတွင်းမှာပဲတိုက်ခိုက်မှုတွေဖြစ်ခဲ့တာပါ။အတိုက်အခံလှုပ်ရှားသူတွေကတော့တိုက်ခိုက်မှုဟာဆီးရီးယားအစိုးရလက်ချက်ဖြစ်တယ်ဆိုပြီးတော့ထောက်ပြဝေဖန်နေကြပြီမဲ့လေဆီးရီးယားအစိုးရဘက်ကတော့ဒီပြောဆိုချက်တွေအပေါ်မှာတစုံတရာမှတ်ချက်မပေးသေးပါဘူးအလက်ပိုမြို့စင်ချေပုံအရက်တွေမှာမနစ်ညာလေးချောင်းတိုက်ခိုက်မှုတွေနောက်ပိုင်းဒီကနေ့ကြာသပတေးနေ့မနက်ပိုင်းမှာလည်းတိုက်ပွဲတွေပြင်းပြင်းထန်ထန်ပြန့်ဖြစ်နေပါတယ်အလက်ပိုမြို့ရှေ့ပိုင်းမှာမနစ်ဗုဒ္ဓဟူးနေ့အစောပိုင်းကလေးချောင်းတိုက်ခိုက်မှုတွေအတွင်းမှာတော့အရက်သား12ဦးသေဆုံးခဲ့ရပြီးအမေရိကန်နဲ့ရုရှားတို့ကြားဝင်ညှိနှိုင်းပေးထားတဲ့အပြစ်ခတ်ရက်စဲရည်အတွက်အဓိကအခက်အခဲတစ်ခုလည်းဖြစ်စေခဲ့ပါတယ်ဆီးရီးယားနိုင်ငံတွင်ယိုယွင်းလာတဲ့အပြစ်ခတ်ရက်စဲရည်ကိုပြန်လည်ထိမ့်သိမ့်နိုင်ဖို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေကဆက်နက်ရခိုင်နဲ့ဆေးဝါးတွေထောက်ပံ့ပေးဖို့ကြိုးစားနေတဲ့ဒေသတွေမှာစစ်လေယာဉ်တွေဘုံကျင်းနေတာကိုရပ်ရမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကယ်ရီကမနေ့ဗုဒ္ဓဟူးနေ့ကပြောဆိုခဲ့တာပါပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်းအကူအညီပေးရရင်းနှီးတစ်ခုကိုလေးချောင်းကတိုက်ခတ်ခံခဲ့ရပြီးဒီတိုက်ခတ်မှုနဲ့ပတ်သက်ပြီးအမေရိကန်တို့ကရုရှားကိုအပြစ်ဖို့ထားပါတယ်ရှင်
ဒီဝေကန်အတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင်
ဒီဝေကနေကြာသပတေးညနေပိုင်းသတင်းတွေကိုတရေဆက်လက်ထုတ်လင်းနေပါတယ်ပါကစ္စတန်နိုင်ငံကိုအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့နိုင်ငံတစ်ခုဖြစ်သတ်မှတ်ဖို့အမေရိကန်လွှတ်တော်အမတ်နှုတ်ကလုပ်နေကြတာနဲ့အမျှနိုင်ငံတွင်းစစ်သွေးကြွတွေနဲ့အိန္ဒိယနိုင်ငံတွေပေါ်ချိန်ချောက်မှုကိုနှိမ်နှင်းနိုင်စွမ်းမရှိတာကြောင့်တန်တမန်ရေးအရအထူးကြံအခြေအနေနဲ့ရင်ဆိုင်ရမယ့်အလားအလာတိုးလာနေပါတယ်။တက်ဆက်ပြည်နယ်အောက်လွှတ်တော်အမတ်အကြမ်းဖက်ဝါဒဆိုင်ရာအောက်လွှတ်တော်ကော်မတီခွဲဥက္ကဋ္ဌ Ted Poe နဲ့ကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ် Dana Rubashar တို့ပူးတွဲပြီးဒီသတင်းပတ်တွင်တင်သွင်းထားတဲ့ဥယျာဉ်မှူးကြမ်းထဲမှာပါကစ္စတန်နိုင်ငံဟာကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီခေါင်းဆောင်တွေကိုလက်ခံထားတဲ့အကြံဖက်ဝါဒကင်ဆယ်တဲ့အဖွဲ့တွေကိုအားပေးအမြောက်လုပ်နေတယ်ဆိုပြီးတော့ဆွဆွဲထားပါတယ်။အဲ့ဒီအဖွဲ့တွေထဲမှာတစ်ဖွဲ့ကတော့ဟက်ခန်နီကွန်ရဲ့အဖွဲ့ပါ။ဒီအဖွဲ့ဟာအာဖဂန်နစ္စတန်အစိုးရနဲ့အဲ့ဒီကအမေရိကန်ဦးဆောင်တဲ့မြောက်အတ္တလန္တိတ်စာချုပ်နေတိုးတပ်ဖွဲ့တွေကိုစန့်ကျင်တိုက်ခိုက်နေပြီးအကြံဖက်ဝါဒကင်ဆယ်တဲ့အဖွဲ့တစ်ဖွဲ့အဖြစ်အမေရိကန်ကသတ်မှတ်ထားတာပါ။ပါကစ္စတန်ဟာမယုံကြည်ရတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်ုံသာမကအမေရိကန်အစိုးရရဲ့ရန်သူတွေကိုနှစ်ပေါင်းများစွာကူညီထောက်ခံလာခဲ့တယ်လို့အဆိုပြုထားတဲ့ဥပဒေမူကြမ်းမှာဖော်ပြထားပါတယ်။အိုဆာမာဘင်လာဒင်ကိုလက်ခံထားတာကနေဟက်ခါနီကွန်ရဲ့အဖွဲ့နဲ့အစဉ်ပြေတဲ့ဆက်ဆံရေးရှိနေတာတွေဟာအကြမ်းဖက်ဝါဒတိုက်ဖြစ်ရေးစစ်ပွဲမှာပါကစ္စတန်ဟာဘယ်ဘက်ကရပ်နေလဲဆိုတာကိုစမ်းစစ်ဖို့လိုအပ်တဲ့အထောက်အထားတွေထက်တောင်ပိုနေပါသေးတယ်လို့ဥပဒေမူကြမ်းမှာဖော်ပြထားပါတယ်
။အီရန်နိုင်ငံကို Airbus ခီးတဲ့တင်လေယာဉ်18ဆင်းရောင်းချဖို့အမေရိကန်အစိုးရကခွင့်ပြုချက်ပေးလိုက်ပါပြီ။ဒီသမိုင်းဝင်သဘောတူညီချက်ကခန့်မှန်းခြေအမေရိကန်ဒေါ်လာ25ဘီလီယံလောက်တန်ဖိုးရှိပါတယ်။ပြီးခဲ့တဲ့နှစ်တုန်းကအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার အရေးသဘောတူညီချက်ရခဲ့တာကြောင့်အခုလိုအယောင်အဝယ်ပြန့်ဖြစ်လာတာပါ။ဥရောပလေယာဉ်ထုတ်လုပ်ရေးလုပ်ငန်းကြီးရဲ့လေယာဉ်ရောင်းချရေးသဘောတူညီချက်ကတော့ပြီးခဲ့တဲ့ဇန်နဝါရီလကတည်းကဆိုင်းငံ့ခံထားရတာဖြစ်ပါတယ်။အီရန်အစိုးရဘက်ကနျူကလ িয়ার အစီအစဉ်တွေကိုရှော့ချဖို့သဘောတူခဲ့ပြီးတဲ့နောက် Airbus တို့လိုကုမ္ပဏီတွေအီရန်နဲ့ကုန်သွယ်ရေးတန်းခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးလိုက်ပြီးဖြစ်ပေမဲ့ဥရောပလေယာဉ်ထုတ်လုပ်ရေးလုပ်ငန်းကြီးအတွက်တော့သဘောတူညီချက်နဲ့ပတ်သက်ပြီးအမေရိကန်ရဲ့အတည်ပြုချက်ကိုလိုအပ်နေတာဖြစ်ပါတယ်။အီရန်လေကြောင်းလိုင်းဘက်က A320 လိုတစ်ထပ်ခီးသည်တင်လေယာဉ်တွေရော A380 လိုနှစ်ထပ်ခီးသည်တင်လေယာဉ်တွေအပါအဝင်လေယာဉ်အမျိုးအစားမျိုးစုံဝယ်ယူဖို့သဘောတူခဲ့တာဖြစ်ပါတယ်။အီရန်အစိုးရအပေါ်နိုင်ငံတကာကအရေးယူတန်းခတ်ပိတ်ဆို့ခဲ့ခြင်းအတွင်းအီရန်နိုင်ငံရဲ့ခီးသည်တင်လေယာဉ်တွေအတွက်လိုအပ်တဲ့အပိုပစ္စည်းတွေဝယ်ယူခွင့်လည်းကန့်သတ်ခံခဲ့ရပြီးနှစ်ပေါင်းများစွာပြုပြင်ထိမ့်သိမ့်နိုင်မှုမရှိတာကြောင့်မို့လို့ခီးသည်တင်လေယာဉ်တွေကတက်တန်းရစ်နေပြီးအဆင့်မြင့်ဖို့အတော်လေးလိုအပ်နေတာဖြစ်ပါတယ်။အမေရိကန်လေယာဉ်ထုတ်လုပ်ရေးလုပ်ငန်းကြီးဖြစ်တဲ့ Boeing ကုမ္ပဏီနဲ့ Iran ကြားမှာလည်းဒီနှစ်အစောပိုင်းကအမေရိကန်ဒေါ်လာ25ဘီလီယံတန်ဖိုးရှိတဲ့အကျိုးသဘောတူညီချက်တစ်ခုရရှိထားပါတယ်။ဒီသဘောတူညီချက်ကိုအမေရိကန်ဆိုရဘက်ကအတည်ပြုချက်ပေးမယ်ဆိုရင်တော့ 1989 ခုနှစ်နောက်ပိုင်းအီရန်နဲ့အမေရိကန်ကြားကုန်သွယ်ရေးပမာဏအကြီးမားဆုံးသဘောတူညီချက်တစ်ခုဖြစ်လာမှာပါ။
နိုင်ငံတကာရာစုတရားကုန်ရုံး ICC ကနေအာဖရိကတမကအေယူအဖွဲ့ဝင်နိုင်ငံတွေနှုတ်ထွက်ရေးတိုက်တွန်းဖို့စဉ်းစားနေတာကိုရလိုက်ပါလို့လူ့အခွင့်အရေးညွှန်းပေါင်းအဖွဲ့တစ်ဖွဲ့ကအေယူခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။တမချက်၃ချက်နဲ့မကိုက်ညီဘူးဆိုရင် ICC ကနေနှုတ်ထွက်ဖို့ပြီးခဲ့တဲ့ April ကလုပ်ခဲ့တဲ့ EU အဖွဲ့တွင်ကော်မတီတစ်ခုစီဝေးကနေအကြံပြုထားတာပါ။အဲ့ဒီ၃ချက်ထဲမှာတစ်ချက်ကတော့နိုင်ငံခေါင်းဆောင်တွေနဲ့တခြားအဆင့်မြင့်တာဝန်ရှိသူတွေကိုအပြစ်ပေးအရေးမယူဘဲကင်းလွတ်ခွင့်ပေးဖို့ဖြစ်ပါတယ်။အပြစ်ကင်းလွတ်ခွင့်ဆိုတဲ့တောင်းဆိုချက်ဟာ EU ရဲ့ဖွဲ့စည်းပုံဥပဒေပါပြဋ္ဌာန်းချက်ကိုချိုးဖောက်နေပြီးအကျင့်ပြတ်ချစားမှုကိုတိုက်ဖြတ်ဖို့ရည်ရွယ်တဲ့ EU ရဲ့မကြာသေးခင်ကလှုပ်ဆောင်ချက်တွေနဲ့ကွဲလွဲနေတယ်လို့အမေရိကန်အခြေစိုက်လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ဦးဆောင်တဲ့ညွန်မောင်းအဖွဲ့ကပြောပါတယ်။နိုင်ငံကြီးကဲတွေကိုအပြစ်ကနေလုံးဝကင်းလွတ်ခွင့်ပေးတာမျိုးဟာနိုင်ငံတကာတရားရုံးတွေမှာဘယ်တော့မှမရှိဘူးတဲ့ကိစ္စတစ်ခုဖြစ်ပြီး ICC ကနေနှုတ်ထွက်တဲ့ကိစ္စဟာနိုင်ငံတစ်ခုချင်းစီကတီးကြားစီဆုံးဖြတ်ရမယ့်ကိစ္စဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်။ ICC ဟာအခုချိန်ထိအာဖရိကတိုက်ကိုပဲအာရုံစိုက်နေပြီးဘက်လိုက်လှုပ်ဆောင်နေတယ်လို့အာဖရိကခေါင်းဆောင်တချို့အပါအဝင်အာဖရိကတိုက်မှာရှိတဲ့လူအများပြားကပြောထားကြပါတယ်
။ရုရှားသမ္မတဗလာဒီမီယာပူတင်ဟာသူ့အလုပ်ထဲမှာတိတ်ကိုဆေးရောလူပါမြုပ်နှံထားသူဖြစ်တာကြောင့်လူမသိအောင်လျှို့ဝှက်ထားတဲ့ချမ်းသာကြွယ်ဝမှုအမြောက်အများမရှိဘူးဆိုပြီးရုရှားဗန်လုံငန်းရှင်တဦးကတွေးဆုံမိ мян ခံတခုမှခုခံပြောဆိုခဲ့ပါတယ်။ပနားမားပေပါလို့သိကြတဲ့ဗန်နာယီဆန်ရဆက်ရွက်စတန်းတွေထွက်ပေါ်လာတဲ့အချက်အလက်တွေအရအမေရိကန်ဒေါ်လာတန်း 2,000 နဲ့ရုရှားသမ္မတပူတင်ကြားအဆက်ဆက်အပေါ်မှာသူ့အနေနဲ့တန်းရရှိတယ်လို့ရုရှားဗန်လုံငန်းရှင်တဦးဖြစ်တဲ့ Andrey Kostin ကအမေရိကန် NBC ရုပ်သံရဲ့ network တစ်ခုဖြစ်တဲ့ CNBC ရုပ်မြင်သံကြားနဲ့မော်စကိုမြို့တော်မှာပြုလုပ်တဲ့တွေ့ဆုံမိ мян ကမ်းမှာပြောဆိုခဲ့ပါတယ်ရုရှားနိုင်ငံပိုင် VTV ဘဏ်ရဲ့အမှုဆောင်အရာရှိချုပ်ဖြစ်သူ Andrey Kostin ကသမ္မတပူတင်မှာတန်း 2,000 ရှိတယ်ဆိုတာကိုသူ့အနေနဲ့မယုံကြည်တဲ့အကြောင်းနဲ့သူ့မှာရှိကျင်တယ်ဆိုရင်တောင်ဒီငွေတွေဘယ်မှာသွားသုံးမလဲသူမသိဘူးလို့ပြောဆိုထားတာကိုတော့ online မှာတင်ထားတဲ့ interview အပိုင်းတစ်ခုမှာတွေ့ရပါတယ်ရှင
်။အနုစီဝါပူခုခံနိုင်စွမ်းကြာဆင်းမှုပြဿနာတစ်ကမ္ဘာလုံးမှာကြီးထွားလာနေတာနဲ့ပတ်သက်ပြီးအရေးပေါ်သတိပေးပြောဆိုတာတွေထွက်နေတာကြောင့်ဒီပြဿနာကိုဆွေးနွေးဖို့အရေးပေါ်အဆင့်မြင့်အစည်းအဝေးတစ်ရပ်ကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာဗိုလ်ဒူးနေကလုပ်ခဲ့ပါတယ်။ပဒိကီယာရီဗိုင်းရပ်စ်တွေကပ်ပါပိုးမှွားတွေနဲ့မှုရောဂါတွေကိုတစ်ချိန်ကအောင်မြင်ကုသနိုင်ခဲ့တဲ့ပဒိစီဝါနဲ့တခြားစီဝါတွေမတိုးတော့တဲ့အခါမှာအနုစီဝါပိုးခုခံနိုင်စွမ်းကျဆင်းတဲ့အခြေအနေဖြစ်လာတာပါခင်ဗျာ
ကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အင်းဝအထုတ်ဆိုင်ကနှိပ်စက်ခံအင်ကူမင်းကလေးရဲ့မှုနဲ့ပတ်သက်ပြီးလူအခွင့်အရေးကော်မရှင်ကိုအရေးယူမဲ့ကိစ္စကိုကြည့်ကြအောင်ပါကိုအင်းကချုပ်ရင်းတဲ့အထိနှင်းပတ်နှိပ်စက်ခံခဲ့ရတဲ့အင်ကူမင်းကလေးငယ်နှစ်ဦးအမှုကိုရော်ကြေးပေးပြီးညှိနှိုင်းဖြည့်ရှင်းခဲ့တဲ့လူအခွင့်အရေးကော်မရှင်အဖွဲ့ဝင်တချို့ကိုထိတိယယောက်အရေးယူဖို့အစိုးတရကိုပြည်သူ့လွှတ်တော်မှတင်သွင်းခဲ့ရမှာဒီအစိုးနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးဖို့လွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်သူမရှိအတည်ပြုခဲ့ပါတယ်ဒီအဆိုကိုဆက်လက်ဆွေးနွေးဖို့ရှိနေပြီးတော့ရှေ့နေအဖွဲ့အစည်းတရက်ကတော့လူအခွင့်အရေးကော်မရှင်ကိုထိန်ချက်မှုနဲ့တရားစွဲဖို့ပြင်ဆင်နေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့အင်းဝါအချုပ်ဆိုင်ပိုင်ရှင်မိသားစုကအင်းအကူမိန်းကလေးငယ်နှစ်ယောက်ကိုကိုအင်းကချုပ်ရွေးတဲ့အထိညှဉ်းပန်းနှိပ်စက်ခဲ့တဲ့အပေါ်မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ကစက်သိန်း50ရောကြီးပေးကြေးစီခဲ့တဲ့အတွက်ပြည်သူ့လွှတ်တော်မှာအခုလိုအရေးကြီးအဆိုတင်သွင်းခဲ့တာဖြစ်ပါတယ်ဒီအဆိုကိုရန်ကုန်တိုင်းဒေသကြီးဒေါ်ဘုံမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထေဝင်းအောင်ခေါ်ဦးပြုံးချိုကတင်သွင်းခဲ့တာဖြစ်ပါတယ
်အရေးကြီးဆိုရဲ့အကြောင်းအရာကတော့ဖွဲ့စည်းပုံအခြေခံဥပဒေပါနိုင်ငံသားများ၏မူလအခွင့်အရေးများကိုပုံမှန်မြင့်တင်ကာကွယ်စောင့်ရှောက်နိုင်ရန်လူ့အခွင့်အရေးချိုးဖောက်မှုကိုကာကွယ်မပေးသည့်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်မှအဖွဲ့ဝင်အချို့အားที่ยอสวะเยยีเวบายันตีรองสุซูยาไต่ต้นจองยีจีสุဖြစ်ပါတယ်ခင်ဗျာ
အင်ကူမိန်ကလေးငယ်ရေပေါ်ကျူးလွန်တဲ့အမှုဟာရာဇဝဲမှုဖြစ်ပြီးကလေးတငယ်ဥပဒေနဲ့အလုသမားဥပဒေတွေကိုပါချိုးဖောက်နေတာကြောင့်ကြည်အေးလို့မရနိုင်တဲ့အမှုဖြစ်ကြောင်းဒီလိုကြည်အေးစီတာဟာတည်ဆဲဥပဒေကိုချိုးဖောက်တာနဲ့တာဝန်နဲ့လုပ်ပိုင်ခွင့်ကိုကျော်လွန်ဆောင်ရွက်တာဖြစ်တယ်လို့လည်းတင်ပြခဲ့ပါတယ်ဒီဆိုကို ARE တိုင်အိမ်မဲမျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တန်တာကထောက်ခံဆွေးနွေးပြီးအဆိုကိုဆက်လက်ဆွေးနွေးဖို့တင့်မတင့်သဘောထားရယူရမှာတော့ကန့်ကွက်သူမရှိတဲ့အတွက်ပြည်သူ့လွှတ်တော်မှာဆက်လက်ဆွေးနွေးဖို့ဆုံးဖြတ်ခဲ့ပါတယ် လူခွင့်လှုပ်ရှားသူတဦးဖြစ်တဲ့ညီမြချင်းမြမအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့ဒီလိုရွေကြွေးပေးညှိနှိုင်းရမှာအာဂတိလိုက်စားတာလို့ဥပဒေချိုးဖောက်မှုမရှိဘူးဆိုရင်အရေးယူဖို့အခက်အခဲရှိနိုင်ကြောင်းထောက်ပြပြီးလူခွင့်ရေးကော်မရှင်ကိုပြင်ဆင်ဖွဲ့စည်းတာမျိုးကပိုပြီးအကျိုးရှိနိုင်တယ်လို့အခုလိုအကြံပြုပါတယ
်လူတွေရဲ့လုတ်ပိုင်ခွင့်နဲ့လုတ်နိုင်စွမ်းနဲ့အရေးချင်းကိုကျွန်တော်ပြန်လဲလို့ကြည့်ဖို့လိုအပ်ပါတယ်အဲ့တော့ဒီထဲထဲမှာအရင်တော့ကသမရကနေတရိပ်ခန့်အပ်ထားပြီးတော့ဆွဲခန့်နေအများကြီးပါနေရှိပါတယ်အဲ့တော့အဲ့လိုလူမျိုးတွေအစားလူခွေကြောင်းလေးစားတဲ့လူခွေကော်မရှင်တွေပေါ်ပေါက်လာဖို့အတွက်တောင်းဆိုကြပုံမှန်မှန်ကန်လိမ့်မယ်ခုနပြောထားသလိုပဲလုတ်ပိုင်ခွင့်ရှိပြီးတော့အင်အားရှိသောဆုံးဖြတ်ချက်တွေလုတ်ပိုင်ခွင့်ဒီပါဝင်တဲ့ဥပဒေတွေကိုပြန်လည်ပြီးတော့ပြောင်းနိုင်မယ်ပြင်နိုင်မယ်ဆိုရင်ပုံမှန်ခိုင်လုံတဲ့လူခွင့်ကော်မရှင်လူတိုင်းလေးစားသောလူခွင့်ကော်မရှင်တကယ်တက်ကြွသောလူခွင့်ကော်မရှင်ဝင်များနဲ့ပါဝင်သောလူခွင့်ကော်မရှင်ဒါကိုပုံမှန်ဥတည်သွားနိုင်မယ်လို့ကျွန်တော်စဉ်းစားမိပါတယ်
မြန်မာနိုင်ငံဥပဒေတန်ရှင်းရေးအတွက်ရည်ရွယ်ဖွဲ့စည်းထားတဲ့ Hygienic Legal Clinic အဖွဲ့ကလူခွင့်ရေးကော်မရှင်ကိုတရားစွဲဖို့ပြင်ဆင်နေကြောင်းတရားလွှတ်တော်ရှေ့နေဦးရောဘတ်ဆောင်းအောင်ကပြောပါတယ
်ကျွန်တော်တို့တရင်အချက်လက်တွေစုဆောင်းနေပါတယ်စုဆောင်းပြီးတော့နိုင်ငံတော်သမ္မတကြီးစီကိုတရားစွဲဖို့ခွင့်ပြုမိန့်တောင်းကပြီးတော့ရရှိတာနဲ့တပြိုင်တည်းတည်းကျွန်တော်တို့ကဒါမှုခင်းတိမ်ချမှုတော့ဘယ်မှုခင်းတွေကိုလဲပြောရင်ဒုက္ခမှုတွေခလေးတွေဥပဒေတွေဟာလာအပြင်းထန်နာကျင်စေမှုတွေအပြင်းထန်တက်မြက်တဲ့ဓာတ်နဲ့နာကျင်စေမှုတွေအဲ့ဒီဟာတွေအတွက်ချိန်ချန်နဲ့ကျူးလွန်သူကိုတတ်တာမှုဖြစ်တဲ့အောင်အမုန်းမပွင့်ဖို့သူတို့ကလုပ်တဲ့ကိစ္စကြီးမားတဲ့ရာဇဝမှုကျူးလွန်တာဖြစ်တဲ့အတွက်ကျွန်တော်တို့ဒါကိုတရားစွဲဆိုမှုဆောင်ရွက်မှာဖြစ်ပါတယ
်လောလောဆယ်မှာတော့ဒီမှုနဲ့ပတ်သက်ပြီးအင်ဝါအချုပ်ဆိုင်ပိုင်ရှင်မိသားစုဝင်၄ဦးကိုဖမ်းဆီးထိန်းသိမ်းထားသလိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကပါကျူးလွန်သူတွေကိုထပ်မံအမှုဖွင့်ထားပါတယ်တစ်ဆက်တည်းမှာပဲနိုင်ငံတော်သမ္မတရုံးကဒီမှုနဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့ကြောက်တရားရဲစခန်းနဲ့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့ဆောင်ရွက်ချက်တွေကိုလေ့လာနေပြီးတိုးတက်မှုကိုအလေးထားစောင့်ကြည့်နေကြောင်းသတင်းထုတ်ပြန်ထားပါတယ်
ကွန်မိုးစတင်ဆက်ပေးသွားတာပါတစ်ဆက်ထဲမှာပဲဒီမှုနဲ့ပတ်သက်တဲ့နောက်သတင်းတစ်ပုဒ်ကိုကြည့်အောင်ပါအင်းဝအထေကျုပ်ဆိုင်တွဲမှာနှင်းပန်းနှိပ်စက်ခံခဲ့ရတဲ့အမျိုးသမီးလေးတွေနဲ့သတင်းပေးတိုင်ကြားခဲ့သူကိုကာကွယ်စောင့်ရှောက်ပေးဖို့နိုင်ငံတော်သမရရဲ့ဓာတ်ရိုက်ညွှန်ကြားချက်ကိုနိုင်ငံတော်သမရရုံးကသတင်းထုတ်ပြန်လိုက်ပါတယ်ဒါကြောင့်ပြည်ထောင်ဝန်ကြီးဌာနကလုံခြုံရေးကာကွယ်ပေးတာတွေလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်ညင်အားချထားရေးဝန်ကြီးဌာနကစေဝါကုသစောင့်ရှောက်မှုတွေလှုပ်ဆောင်ပေးနေပြီဖြစ်ပါတယ်။နှင်းပတ်နှိပ်စက်ခံခဲ့ရသူတွေမင်းကလေးတွေဟာအခုလက်ရှိစေယုံကြီးမှာစေကုသမှုခံယူနေပြီးတော့ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာနှစ်သိမ့်ဆွေးနွေးမှုတွေနဲ့အတူသူတို့ရဲ့လုံခြုံရေးအတွက်ကိုလည်းစနစ်တကျစောင့်ရွက်ပေးနေတယ်လို့လူမှုဝန်ထမ်းဦးစီးဌာနကတရားလိုလုပ်ပြီးကလေးတငယ်ပုံမှန်66ကာကြီးအရာလဲတရားစွဲဆိုလိုက်ပြီးဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကဗီဒီယိုမြန်မာပိုင်းကိုပြောပြပါရယ်အသေးစိတ်ကိုမတ်စုမွန်ကဆက်လက်တင်ပြတာကိုနားဆင်ပါရှင
်ဒီကနေ့စက်တင်ဘာလ22ရက်နေ့ရက်စွဲနဲ့ကြောက်တရားမြို့နယ်တွေကဖြစ်စဉ်နဲ့ပတ်သက်လို့အလေးထားစောင့်ကြည့်နေကြောင်းနိုင်ငံတော်သမ္မတရဲ့ညွှန်ကြားချက်နဲ့နိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်သမ္မတရုံးဘက်ကသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့အဖွဲ့အစည်းတွေကိုစစ်စစ်မေးမြန်းနေပြီးနှင်းပန်းနှိပ်စက်ခံရတဲ့ကာယကံရှင်တွေမိသားစုဝင်တွေနဲ့သတင်းပေးခဲ့သူတာဝန်သိပြည်သူကိုလုံခြုံရေးအရာစောင့်ရှောက်ကာကွယ်ပေးဖို့ပြည်ထရေးဝန်ကြီးဌာနကိုညွှန်ကြားချက်ထုတ်လိုက်တာဖြစ်ပါတယ်အလားတူပဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနအနေနဲ့လည်းစေယုံကြီးမှလက်ရှိစေကုသမှုခံယူနေတဲ့အမျိုးသမီးလေးတွေအတွက်လုံခြုံစွာနေထိုင်ရေးစီစဉ်ပေးနေပါတယ်နိုင်ငံတော်သမ္မတရဲ့ဓာတ်ရိုက်ညွှန်ကြားချက်နဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOE မြန်မာပိုင်းရဲ့မေးမြန်းမှုကိုအခုလိုရှင်းပြပါတယ
်သမ္မတကြီးကလည်းအလွန်စိတ်ဝင်စားပြီးတော့ဒီကိစ္စမှာလည်းသမ္မတကြီးကနေပြီးတော့ဒီဥဆောင်ပြတဲ့အစိုးရအနေနဲ့တုံ့ပြန်တာကြီးလုပ်ရမယ်။ဘာလို့လဲဆိုအစိုးရမှာတာဝန်ရှိတယ်ဒီကိစ္စပြည်သူဖြစ်တဲ့အတွက်ကြောင့်ဆိုပြီးတော့ဒါအစိုးရဒီသမ္မတကြီးကိုယ်တိုင်လည်းဒီကိစ္စမှာဥဆောင်နေတာရှိတယ်။သမ္မတကြီးသိတယ်ဒီကိစ္စအစအစ။ဒါကြောင့်မလို့သူကလည်းသတင်းလေးကိုဖော်ထုတ်ပေးတယ်ခုနပြောတဲ့လူလေးပေါ့နော်။အဲ့ဒီကလေးသူ့ကိုလည်းဟိုကာဝယ်ဆောက်ရှောက်ဖို့လိုတယ်လို့သူကဒါယူဆတာပေါ့နော်။ဒါမှန်ပါတယ်။ကျွန်တော်အဲ့တိုင်းဟိုတက်ဆိုင်ရာတွေကဆောင်ရွက်နေတာပေါ့ကာဝယ်ဆောက်ရှောက်တဲ့ကိစ္စကြတော့လေ
။ဟုတ်ကဲ့။အဲ့တော့ဆရာတို့ခုကလေးတငယ်ပုံမှ66ဂါကြီးအရာပေါ့နော်။တရားစွဲဆိုထားတယ်ဆိုတော့အဲ့ဒါကဆရာတို့တရားလိုလုပ်ပြီးတော့ဆက်ပြီးတော့မှကျူးလွန်တဲ့သူတွေကိုဆရာတို့ဆက်ပြီးတရားစွဲမှာပေါ့နော်ဆရာ
တင်ထားပြီးပါပြီစွဲထားပြီးပြီပေါ့စွဲထားပြီးတော့ဒီအမှုကဆက်လက်ပြီးတော့စစ်ဆေးပြီးတော့အပြေထွက်လာမှာပေါ့နော်အဲ့ကြတော့ကျွန်တော်တို့ကဒီတင်တန်းကြောင်းကြောက်ဟုတ်ကြီးရနေတည်းရေလို့လုတ်ထားတာပေါ့နာမည်ဒုတိယကနာမည်တက်ရမှာပေါ့အစိုးရဘက်ကနေပြောလေဒါအစိုးရရဲ့သူကအစိုးရတရားဝင်ဝန်ထမ်းတဦးဖြစ်တယ်ဒီတင်တန်းကြောင်းကြောက်ဟုတ်ဆရာမကြီးရနေပြောတည်းရေလို့လုတ်ပြီးတော့သူကဆွဲထားတယ်ဒီပုံမှန်အရာ66 ကာကြီးရဆွဲဆိုပြီးလို့ရှိရင်ဒီအတိုင်းဒီဖြစ်တဲ့အတိုင်းတရေခံရအဖြစ်ခံမှာပေါ့ဒီထွက်လာရင်လေ
ဆရာအဲ့တော့ဒီအမျိုးသမီးငယ်လေးတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးလူမှုဝန်ထမ်းဦးစီးဌာနကတာဝန်ယူစောင့်ရှောက်ထားတယ်လို့သိရပါတယ်ဆရာအဲ့တော့ဆရာတို့ဒီအမျိုးသမီးလေးတွေကိုပေါ့နော်ဘယ်လိုများစောင့်ရှောက်ထားပါလဲရှင
်ဟုတ်ကဲ့ဒီလိုပါကျွန်တော်တို့ဒီကလေးတွေကဒီကလေးသူငယ်ကာကွယ်စောင့်ရှောက်မှုဥပဒေနဲ့အကျုံးဝင်တဲ့ကလေးတွေဖြစ်တဲ့သူတို့ရဲ့ဖြစ်ပျက်တဲ့အဖြစ်အပျက်ကလေနောက်သူတို့ရဲ့အသက်အရွယ်အဖြစ်လဲ669နေဆိုတော့နောက်သူတို့စပြီးတော့အဲ့မှာနေခဲ့တာဟိုကတော်တော်ငယ်ငယ်လေးတွေကလေနေခဲ့တာဖြစ်နေပြီးတော့ကလေးသူငယ်နဲ့ဆိုင်တဲ့ကိစ္စဖြစ်နေတယ်ဖြစ်နေတော့ကျွန်တော်တို့ကအဲ့လိုမျိုးဖြစ်တယ်ဆိုတာကိုသတင်းရတဲ့အချိန်မှာကျွန်တော်တို့အနေနဲ့ဒါဟာကျွန်တော်တို့မှာတာဝန်ရှိတယ်အစိုးရမှာတာဝန်ရှိတယ်ဘာဖြစ်လဲဆိုတော့ဥပဒေလည်းရှိတယ်နေဥပဒေတွေလည်းရှိတယ်အဲ့လောက်ထုံးလုံးနေလည်းရှိတယ်အဲ့တော့ဒီကလေးတွေဒီလိုမျိုးညှဉ်းပန်းနှိပ်စက်ခြင်းခံရတယ်လို့ခေါ်တာပေါ့ဒါကတော့လေညှဉ်းပန်းနှိပ်စက်ခြင်းခံရတယ်ဆိုရင်ကျွန်တော်အနေနဲ့ဒီလိုမျိုးလစ်လူရှိလို့မရဘူးဆိုရအနေနဲ့ဆိုတော့မှတာဝန်ရှိတဲ့အတွက်ကြောင့်ကျွန်တော်ကတာဝန်ယူရတာပေါ့တာဝန်ယူတော့ဥပဒေရလည်းရှိပြီလားဆိုတော့ကျွန်တော်ကဒီဥပဒေနဲ့66ဂါကြီးဆိုတာကလေးသူငယ်များစောင့်ရှောက်မှုဥပဒေဆိုတာရှိတယ်ကာကွယ်စောင့်ရှောက်တဲ့ဥပဒေအဲ့ဒီဥပဒေ66ဂါကြီးကညှဉ်းပန်းနှိပ်စက်တာရှိရင်ကျွန်တော်ကနေပြီးတော့တရားစွဲဆိုအရေးယူလို့ရတယ်ဒါကြောင့်ကျွန်တော်တို့ဒါကိုဒီလိုမျိုးဆောင်ရွက်လိုက်တာဖြစ်ပါတယ
်ဆရာအဲ့တော့ဒီအမျိုးသမီးလေးတွေကိုဆရာတို့ဘယ်ရက်လောက်ကစပြီးတော့မှခေါ်ပြီးတော့စောင့်ရှောက်ပေးထားတာပါလဲရှင်အခုမိဘတွေနဲ့ကောသူတို့ကအတူတူရှိနေလားဆရာ
ဒီလိုပါသူတို့ကိုကျွန်တော်တို့ကစပြီးတော့မနေ့တော့ပါဗောနော်မနေ့ကညနေပိုင်းကစပြီးတော့ကျွန်တော်တို့ကနေပြီးတော့ကျွန်တော်တို့ဒီလူမှုရေးဦးစီးဌာနကနေပြီးတော့တာဝန်စောင့်ရှောက်မယ်ဆိုပြီးတော့တက်ဆိုင်ရာเนาะသူကအခြားသူတို့ကိုဟိုဆွဲဆိုထားတဲ့ကိစ္စတွေလည်းရှိတော့ဟိုရဲရလဲဆောက်ရှောက်ထားတာရှိတယ်သူတို့ဆိုတဲ့ခါကျတော့ကျွန်တော်တို့ကအဲ့ဒီကနေပြီးကျွန်တော်တို့လူမှုနန်းဦးစီးဌာနမှာဆောက်ရှောက်မယ်လို့လုပ်ထုတ်ပြန်ထားတယ်သူတို့လည်းတက်မွေးဝမ်းကြောင်းပညာပင်ချောင်းကိုထားလို့မရသေးတဲ့အခြေအနေဖြစ်နေသေးတဲ့အတွက်ကြောင့်ကျွန်တော်တို့ကနေပြီးဆေးရုံမှာကုသမှုသူတို့ခံယူပေးထားတယ်အခုဆေးရုံမှာကုသမှုခံယူပြီးသွားလို့ရှိရင်ကျွန်တော်တို့လက်ခံမယ်ပေါ့နော်လက်ခံလာမယ်အမှန်တော့လက်ခံပြီးသားပဲအခုဆေးရုံမှာထားပြီးတော့ဆောက်ရှောက်တက်မွေးဆောက်ရှောက်မှုတွေပြီးနေတယ်နောက်ပြီးရင်ကျွန်တော်တို့ဒီနတ်မောက်မှာရှိတဲ့အမျိုးသမီးတက်မွေးပညာသင်ကျောင်းကိုသူတို့ရောက်လာမှာ
ဒါကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုဆက်သွဲမေးမြန်းခဲ့တာဖြစ်ပါတယ်အခုလိုမျိုးလူမှုဝန်ထမ်းဦးစီးဌာနကတရားလိုလှုပ်ပြီးတော့ကလေးငယ်ပုံမှာ66ဂါကြီးအရာတရားစွဲဆိုထားတယ်လို့ကြောက်တရားမျိုးနဲ့ရဲစခန်းတာဝန်ရှိသူတွေရဲ့အရေးယူဆောင်ရွက်ခဲ့ပုံအသေးစိတ်ကိုနိုင်ငံတော်သမ္မတရုံးကိုတင်ပြဖို့ပြည်ထရေးဝန်ကြီးဌာနကိုညွှန်ကြားချက်ထုတ်ထားကြောင်းကိုလည်းနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်ဒါအပြင်ညှိနှိုင်းဆောင်ရွက်ပေးခဲ့တဲ့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ရဲ့ဆောင်ရွက်မှုတွေနဲ့အခြေအနေတွေကိုအလေးထားစောင့်ကြည့်နေကြောင်းကိုလည်းဒီကနေ့နိုင်ငံတော်သမ္မတရုံးရဲ့သတင်းထုတ်ပြန်ချက်ထဲထည့်သွင်းဖော်ပြထားပါတယ်ရှင်
။မဆုမွန်တင်ဆက်သွားတာပါ။အခုလိုအင်ကူမင်းကလေးငယ်နှစ်ဦးကိုညှဉ်းပန်းနှိပ်စက်ခံရတဲ့ကိစ္စကိုစုံစမ်းဖို့ထုတ်သတင်းရယူပြီးတော့တရားမျှတမှုပေါ်ဖြစ်ပေါ်ဖို့အတွက်ကြိုးပမ်းဆောင်ရွက်ခဲ့တဲ့မြန်မာနောင်သတင်းဌာနကသတင်းတောက်ချုပ်ကိုဆွေဝင်းကိုနိုင်ငံတော်သမ္မတကဂုဏ်ပြုမှတ်တမ်းလာချီးမြှင့်မဲ့အကြောင်းကိုပြန်ကြားရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်။သမရရဲ့ဂုံပြုမှတ်တမ်းလွှာကိုတော့လာမယ့်စက်တင်ဘာလ23ရက်နေ့မနက်ဖြန်မနက်ပိုင်းမှာနေပြည်တော်ပြင်ကြားရေးဝန်ကြီးဌာနမှာပဲပြင်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ကပေးအပ်မှာဖြစ်ပါတယ်ရှင
်။အင်အကူလုံသောမင်္ဂလိငယ်တွေကိုအင်ရှင်တွေကနှိမ့်ဆက်ညှဉ်းပန်းပြီးလာစာမပေးဘဲနှဲ့တော်ကြာခိုင်းစေခဲ့တဲ့ဖြစ်ရတဲ့ပတ်သက်လို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကဖြေရှင်းလုံဆောင်တဲ့အပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။ရဲတပ်ဖွဲ့ကရောဒီဖြစ်ရပ်ကိုအသိအချာစနစ်တကျကင်တွယ်ခဲ့တယ်လို့မြင်ပါသလားအခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့ဒေါ်လာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
သောတာရှင်တွေအနေနဲ့စနေနေ့ည9နာရီအစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်လိုက်ပါရရှင်။အခုတစ်ခါမှာတော့လက်ကိုက်ဖုန်းအသုံးပြုပြီးအချိန်တိုအတွင်းငွေလွှဲပို့နိုင်တဲ့ဝန်ဆောင်မှုတွေမြန်မာနိုင်ငံမှာအသုံးပြုမှုတွင်ကျယ်လာတဲ့အကြောင်းကိုပြောပြပါမယ်။မြန်မာနိုင်ငံမှာကငွေကြေးဝန်ဆောင်မှုပေးတဲ့ဘဏ်ရည်အတွက်နည်းနေရတော့ဘဏ်တွေပေါ်မှာအားထားမှုတိတ်မရှိတာတွေကြောင့်ဘဏ်ဝန်ဆောင်မှုတွေကိုအသုံးပြုသူတွေနည်းနေစေပါ။နောက်ငွေလွှဲဖို့ဆိုတာကလည်းကုန်ကျစရိတ်နဲ့အချိန်ပေးရတာကြောင့်အခုထွက်ပေါ်လာတဲ့အချိန်တိုအတွင်းငွေလွှဲပေးတဲ့ဝန်ဆောင်မှုတွေအသုံးပြုတဲ့သူတွေအကြိုက်တွေ့လာတာပါ။ AFP သတင်းဆောင်ပါတစ်ပုဒ်ကိုမတ်တင်ကြီးထက်ကပြောပြပေးမှာပါ။
ရန်ကုန်မြို့မှာအင်းအကူလုပ်တဲ့ဒေါခင်မြင့်ဦးကတော့ရှမ်းပြည်မြောက်ပိုင်းကသားသမီးတွေစီအချိန်မှငွေပို့ပေးနေရသူပါ။အရင်ကတော့ငွေလွှဲဖို့အတွက်အနည်းဆုံးမှရှိတဲ့ဘဏ်ကိုခြေချင်းလျှောက်၊ဒ တခါတလေလဲစပိန်နဲ့သွားရပါတယ်အခုတော့လက်ကင်ဖုံးအသုံးပြုပြီးတားရီသမီးတွေစီအချင်းတို့အတွင်းငွေလဲနိုင်တာကြောင့်အတော်လေးအဆင်ပြေပါတယ်တဲ့
အသာချက်ကတော့ဘယ်လိုရှိလဲဆိုတော့ဟိုကအခုသွားထည့်လိုက်လို့ရှင်သူကအချိန်လည်းမကုန်ဘူးလေအခုသွားထည့်လိုက်လို့ရှင်သူက10မိနစ်15မိနစ်လောက်နေသူကရောက်ပြီလေရောက်တယ်ဆိုတော့ကလေးတွေကလည်းရပြီဆိုတဲ့အကြောင်းအဲ့လိုမျိုးပဲဖုံးပြန်ဆက်တယ
်ဒေါခင်မြင့်ဦးလိုပဲမြန်မာပြည်သူတွေရဲ့90ရာခိုင်နှုန်းလောက်ကဘဏ်ဒီမှာငွေစင်းဖွင့်ထားသူတွေမဟုတ်ပါဘူးရန်ကုန်မြို့အစွန်ဖျားမှာနေကြသူတွေအတွက်အလိုလျောက်ငွေထုတ်ဆက် ATM အရေးအတွက်ကနှဲလာသလိုသွားရလာရမယ့်ခီးကလည်းရှိပါသေးတယ်ဒါအပြင်အရင်စစ်ဆိုးရလက်ထက်တုန်းကမြန်မာနိုင်ငံမှာဗန်းစနစ်ပြိုကွက်ပြီးငွေဆုံးရှုံးခဲ့ကြမှုတွေအတွေ့အကြုံတွေကလည်းရှိထားတာကြောင့်ပြည်သူအများစုကကို့ချွင်းတဲ့စာကိုဗန်းမှာသွားစုထားဖို့မဝင်မရေဖြစ်နေကြဆဲပါဒါကြောင့်လည်းအိမ်မှာငွေအထုတ်လိုက်တင်ထားသလိုတချို့ကြတော့ရွှေရုပ်ကြောင့်မြေရနာတို့ကိုစူဆောင်းကြပါတယ်ငွေလဲလုပ်ငန်းတစ်ခုဖြစ်တဲ့ Wave Money ရဲ့အမှုဆောင်အရာရှိချုပ် Brett Jones ကတော့အခုလိုပြောပါတယ
် Building customer trust is going to be the biggest issue hereto my mind I think there isn't a lot of trust in the financial sector
စားသုံးသူတွေရဲ့ယုံကြည်မှုကိုရဖို့လိုရတာကဒီမှာအခက်အခဲဆုံးမှာဒီမှာကဘဏ်တွေပြိုလဲဖူးထားတဲ့တမိုင်းကြောင်းကရှိနေတော့ငွေကြေးဝန်ဆောင်မှုကဏ္ဍမှာလူတွေကယုံကြည်သိမ့်မရှိကြပါဘူးဒါကြောင့်မလို့အကြမ်းများအဖြစ်လူတွေကဘဏ်မှာငွေထားတာတဲ့အိမ်မှာထားတာကိုပို့ပြီးတော့စိတ်ချလက်ချရှိကြပါတယ
်ငွေလဲဝန်ဆောင်မှုပေးတဲ့ Wave Money လုပ်ငန်းကိုလောက်ကင်တဲ့ဆိုင်ပန်ရှင်ကိုစောစောဦးကလည်းသူတို့ဝန်ဆောင်မှုလုပ်ငန်းကဗန်တွေနဲ့ရှင်ရင်ပို့ပြီးတော့လွယ်ကူတယ်လို့ပြောပါတယ်
။ကျွန်ကျွန်ရရင်တော့ဗန်တွေနဲ့ဆိုင်ဒီကောင်ပို့ပြီးတော့အဆင်ပြေတာပေါ့ဗျာ။ဗန်ကတော့ဗန်ချင်းရုံးချင်းပဲပတ်စံထုတ်လို့တွင်းလို့ရမယ်။ဒီကတော့ကျွန်တော်တို့ဆိုင်ရ7နိုင်မှပိတ်တယ်ဆို7နိုင်တော့တွင်းလာထုတ်လို့ရမယ်။စနေတရုံးပိတ်ရမရှိဘူ
း။လက်ခံဖို့အသုံးပြုငွေကြေးဝန်ဆောင်မှုကိုအခုအစိုးရတစ်ကပြီးခဲ့တဲ့ AB လကမှဆက်လို့ခွင့်ပြုခဲ့တာကြောင့်အခုအချိန်မှာတိတ်တော့မကျေပြန့်လာသေးပါဘူး။ဒါပေမဲ့လည်းမြမစီးပွားရေးကတစ်နှစ်ကို800ခန့်လောက်ဖွံ့ဖြိုးနေတာကြောင့်လူတွေအတွက်ငွေစုဖို့ငွေလွှဲဖို့ဝန်ဆောင်မှုလုပ်ငန်းတွေပိုပြီးလိုအပ်လာမယ်လို့လည်းဈေးကွက်အတွင်းမှာခန့်မှန်းနေကြပါတယ်ရှင
်ဗီဒီယိုကနေအခုတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနာပြည်နယ်ရှာလော့မြို့မှာဒုတိယမြောက်ညဆက်ပြီးဆန္ဒပြကြရတဲ့အမျဘူရူးနေညကလူတယောက်တနက်နဲ့ပြစ်ခတ်ရပါတယ်အာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသားတူကိုရဲတပ်ဖွဲ့ဝင်တူကပြစ်ဒဏ်ခဲ့တဲ့အပေါ်မကျေနပ်ကြသူတွေကဆန္ဒပြနေကြတာပါ။မြောက်ကာရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးကရှာလော့မြို့မှာအရေးပေါ်အခြေအနေထုတ်ပြန်လိုက်ပြီးပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေကိုလည်းမြို့မှာချထားလိုက်ပါတယ်။လူတယောက်ကိုရဲတပ်ဖွဲ့ဝင်မဟုတ်တဲ့တခြားရဲသားတယောက်ကဘူဒူးနေမှာတနက်နဲ့ပြစ်တာကြောင့်သေဆုံးသွားတယ်လို့မြို့အုပ်ချုပ်ရေးအဖွဲ့ကစောပိုင်းမှာပြောပေမဲ့နောက်ပိုင်းကျတော့အဲ့ဒီလူဟာအပြင်းထန်ဒဏ်ရာသွားတယ်လို့ပြောပါတယ်။ဤရနိုင်ငံမြောက်ပိုင်းကစစ်အခြေစိုက်စခန်းတွေကိုဒုံးကြီးဓမ္မမှုအမြောက်ကြီးတစ်ခုနဲ့ပြစ်ခတ်တာဟာအစ္စလာမ်အစွန်းရောက် IS အဖွဲ့လက်ချဲလို့တင်ပြရှိထားပြီး Mustard Agent လို့ခေါ်တဲ့ဓာတုအစိတ်တွေပါကောင်းပါနိုင်တယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတူကပြောပါတယ်။ Kiara West Leader အခြေစိုက်စခန်းကိုအင်္ဂါနေ့ကတိုက်ခိုက်ခံရမှုတွင်တယောက်မှထိခိုက်မှုမရှိဘူးဆိုပြီးတာဝန်ရှိသူတူကအမေရိကန်စစ်ဌာနချုပ်ပန်တဂွန်မှာတင်နောက်တွေကိုပြောပါတယ်။ဒါပေမဲ့တိုက်ခိုက်ခံရခြင်းကစခန်းအတွင်းအမေရိကန်စစ်သားယာနဲ့ချီပြီးတော့ရှိနေပါတယ်။စီးရီးယားနိုင်ငံမှာတိုက်ခိုက်ရဆဲရေးလက်ရှိသဘောတူညီချက်ဆက်ပြီးကျင်းပနေတာနဲ့အတူစီးရီးယားမှာဝင်ဆွတ်ပြီးကမ္ဘာစစ်ကောင်မှာအသာစီးရအောင်ရုရှားကလုပ်နေကြလဲစပြီးရိုင်းနေလာနေပါပြီ။ရုရှားရဲ့မဟာဗျူဟာအခြေအနေမကောင်းတော့တာကိုဗိုလ်ဒူးနေကလုပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစ်မြင့်အစည်းအဝေးတစ်ခုအတွင်းစပြီးတွေ့လာရတယ်လို့အမေရိကန်တာဝန်ရှိသူတချို့ကဆိုပါတယ်။စီးရီးယားနိုင်ငံအာလပိုမြို့တွင်ကတပုံတွေထိန်းချုပ်ထားတဲ့ဒေသအတော်များများကိုဗိုလ်ဒူးနေညာပိုင်းအထိလေကြောင်းကနေတိုက်ခိုက်ခံရပြီးလာပေါင်းများစွာအတွင်းအပြင်းထန်ဆုံးတိုက်ခိုက်မှုတွေဖြစ်ပါတယ်ခင်ဗျာ။
တဲ့င်းချင်းချုပ်ကိုကိုကျော်ကျော်အသိကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့ရှားပောင်ဖြစ်ပြီးတော့ engineer ကတော့ Vasco Volovich ဖြစ်ပါတယ်။ကျွန်မကတော့ Ethan Sama ရှင်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိ line တို့မီတာ24.25နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါ့ကျမ်းမာရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.